မြန်မာနိုင်ငံမှာဆီအာနာတင်လိုက်တာကိုစန့်ကျင်တဲ့အနေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတန်ယုံဝင်တဲ့၃ဦးဟာလည်း CDM အကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှုမှာပူးပေါင်းလိုက်ပါတယ်။ဒီထဲကတဦးဖြစ်တဲ့ဆွစ်ဇာလန်နိုင်ငံကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကပထမအတွင်းဝန်မတ်ထွေးထရာနန်ဒီကတော့လူထုဘက်ကရက်တီဖို့အခုလိုဆုံးဖြတ်ခဲ့တာလို့ပြောပါတယ
်အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေမှာကျမတို့လူပြည်သူဝင်တဲ့တဦးအနေနဲ့ပြည်သူဆန္ဒနဲ့သဘောထားကိုအလေးပေးပြီးတော့အမှန်တရားဘက်ကရက်တီဖို့ဆုံးဖြတ်လိုက်တဲ့အတွက်ကိုတက်နိုင်တဲ့ဘက်ကနေပြီးတော့ CDM မှာပါဝင်မှုဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြည်သူသားနဲ့အတူကလို့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ်ရှင
်နောက်တစ်ဦးဖြစ်တဲ့ပထမအတွင်းဝင်မတ်ခိုင်စန္ဒီဝင်းမင်းကလည်းအမှန်တရားဘက်ကရက်တီလိုတဲ့အတွက်အခုလို CDM လှုပ်ရှားမှုမှာပါဝင်ရတာဖြစ်တယ်လို့ပြောပါတယ်
မြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမှန်တရားနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့ပြည်သူလူထုနဲ့အတူတရားရဲ့ရည်တည်ခြင်းနဲ့အတွက်ရောပြည်သူတွေရဲ့ CDM လှုပ်ရှားမှုအရှိန်အဟုန်မြင့်စေခြင်းနဲ့အတွက်ပါကျွန်မအနေနဲ့ဒီ CDM လှုပ်ရှားမှုမှာပါဝင်လိုက်တာဖြစ်ပါတယ်
။ CDM လှုပ်ရှားမှုမှာပါဝင်လာသူဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးဒုတိယအတွင်းဝင်မတ်ခင်ချမ်းမြေကလည်းသူဒီလှုပ်ရှားမှုမှာပါဝင်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်။
ဒီပါရောက်နေတဲ့မြန်မာတန်ရုံဝန်ထမ်းတဦးအနေနဲ့ဒီစီရီယံလှုပ်ရှားမှုမှာပါဝင်လိုက်တာဟာကျမတို့မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးအတွက်အင်အားတစ်ခုဖြစ်လာမယ်ဆိုတဲ့ယုံကြည်ချက်နဲ့ကျမဒီလှုပ်ရှားမှုမှာပါဝင်ဆောင်ရွက်ရခြင်းဖြစ်ပါရဲ့ရှင်
။ American ပြည်ထောင်စု Washington မြို့တော်မြန်မာနိုင်ငံတန်ရုံကတန်ဝန်ထမ်း၅ဦးဖြစ်တဲ့ဦးစင်ဖုံးတင်ဒေါ်သက်ထားမြတ်ဤဆန်ဒေါ်ကျူကျူမြင့်ဥကျော်စွာထွန်းတဲ့ဒေါ်စုစုအောင်တို့ဟာ CDM လှုပ်ရှားမှုမှာပါဝင်လိုက်တဲ့အကြောင်းမနေ့ကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေကနေအသီးသီးကြေညာခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ယုံဝန်ထမ်း၃ဦးလည်း CDM လှုပ်ရှားမှုမှာမနေ့ကပါဝင်လာပြီးဒီဝန်ထမ်းတွေကသူတို့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ပေမဲ့အလုတ်ကနှုတ်ထွက်တာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့နောက်ပိုင်းဆန္ဒဖော်ထုတ်မှုတွေနဲ့ဆက်နွယ်ပြီးအသက်ဆုံးရှုံးမှုတွေရှိတဲ့အပေါ်မှာအထူးစိတ်မကောင်းဖြစ်မိတယ်လို့ Washington မြန်မာနိုင်ငံတန်ယုံကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလူညူရေးတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နင်းတာကြောင့်ငြင်းငြင်းချမ်းချမ်းဆန္ဒဖော်ထုတ်နေတဲ့သူတွေအသက်ဆုံးရှုံးခဲ့ရတဲ့အပေါ်မှာဝမ်းနည်းမိကြောင်းနဲ့ဒီလိုအင်အားသုံးနှိမ်နင်းတာတွေကိုလည်းပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။